တခိုင်ပြည်နယ်မောင်တော်နယ်ဘူတီတောင်ဒေသတွင်းကဆိုရလုံချုံရေးစခန်30နီးပါးကိုတချိန်နဲ့တပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အာရကန်ရိုဟင်ဂျာဆယ်ဗေးရှင်းအာမီအာစာကတိုက်ခိုက်မှုတွေကိုတလကြရပ်ဆိုင်ဖို့တဖက်သက်ကြေညာချက်ထုတ်ပါတယ်မြန်မာဆိုရဘက်ကတော့အကြမ်းဖက်ဝါဒီတွေနဲ့ဆေးဆက်ဆွေးနွေးမဲ့မူဝါဒမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုဥစ္စာထ ့သတ်မှတ်ထားတာပါ။ဩဂုတ်လ25ရက်နေ့ကမြန်မာအစိုးရလုံခြုံရေးစခန်းတွေကိုအာဆာဖွဲ့ကတိုက်ခိုက်တာကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအရက်သားတွေတေဆုံခဲ့ရပါတယ်။အာစာဖွဲ့ကတော့သူတို့အစိုးအပြစ်ခတ်ရဲစရေးကာလအတွင်းအကူအညီပေးရအဖွဲ့တွေအနေနဲ့အတိဒုက္ခရောက်ရသူအလုံးကိုလူမျိုးဘာသာမခွဲခြားပဲအကူအညီပေးဖို့မနေ့စနေနေ့ကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေတာတွေကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနောက်အကူအညီလိုအပ်နေသူတွေအလုံးထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမဖြစ်မနေရောက်ရှိဖို့အတွက်လိုအပ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကပြီးခဲ့တဲ့တောက်ချာနေ့ကကြေညာခဲ့ပြီးတဲ့နောက်တနေ့စနေနေ့မှာပဲအာဆာအဖွဲ့ဘက်ကအပြစ်ခတ်ရချောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူရိုဟင်ဂျာ၃သိန်းနီးပါးရှိနေပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကခန့်မှန်းထားပါတယ် UNHCR ပြောခွင့်ရ BBN ထံကအခုလိုပြောပါတယ်
The agencies that are out there are providing as much as they can such as high energy biscuits hot meals but we certainly need more resources based on what we already have on the ground
ဘယ်ရှိပြီဘက်ကလည်းသူတို့ဘက်ကတက်နိုင်တဲ့လောက်အစာခန်းနဲ့ဘီစကွတ်မုန့်နေအစားအသောက်တွေဝေငှနေပါတယ်ဒါပေမဲ့အများကြီးထတ်လို့နေပါတယ်တကယ်လက်တွေအခြေအနေအရမလုံလောက်ပါဘူးထပ်ပြီးတော့ရဖို့လှုံ့ဆော်သွားဖို့ရှိပြီးဘင်္ဂလားဒေ့ရှ်အနာပိုင်းတွင်လည်းလဲပူးပေါင်းဆောင်ရွက်သွားပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ BBN တန်ပြောဆိုသွားတာဖြစ်ပါတယ်စကိုင်းပြည်နယ်မောင်တော်ပူတီတောင်ဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သုံးနှုန်းပြောဆိုကြပေမဲ့လည်းမြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဟာမြန်မာနိုင်ငံကတိုင်းရင်းသားမဟုတ်ဘူးလို့အစဉ်တစိုက်ရပ်တည်ထားတာဖြစ်ပါတယ်ရှင်